ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဒီကနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတချို့ဒေသတွေကိုတော့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေထပ်မံတိုးမြင့်လာပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်ဒေသနဲ့မိုင်းရှူးဒေသဘက်မှာအစိုးရတပ်နဲ့တချင်ရှမ်းစတဲ့တပ်ဖွဲ့တွေဟာအော်တိုဘာလလရစတင်ပြီးဒီကနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါကောက်ခိုင်ဒေသဘက်မှာတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မှလေးကဗိုလ်မှူးကြီးဇော်ကံကအခုလိုပြောပါတယ
်အခုဒီဒိုင်းခိုးဒေသခုဖြစ်ချင်းရောဘဝင်ဒီမှာအနေနဲ့ချင်းချင်းတော့ရှိတယ်ဒီတော့ကုခနဲ့နပကကြားရမှာပေါ့လာခဲ့ဒီအရှိတ်ချမ်းကြတယ်အမနေ့ကလည်းကျူချဖြစ်တယ်အခုဒီနေ့လည်းရုပ်စီရတဖွဲ့နဲ့ဖြစ်တယ်အသေးစိတ်ကတော့မကြည့်ရသေးဘူးခင်ဗျဒီမှာအခုဖြစ်နေတာတပတ်လောက်ရှိပြီခင်ဗျ20ရက်နေ့ကဟိုရရင်စီးနေလားကြည့်ကြတယ်
လောလောဆယ်မှာတော့ကုတ်ခိုင်ဒေသအတွင်းတိုက်ပွဲဖြစ်ပွားရာနေရာမှာလူနေကျဲပါးတာကြောင့်ဒုက္ခတွေတွေတင်းရှောင်ထွက်ပြေးတာမျိုးမရှိဘူးလို့ပြောပါတယ်တချိန်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်အကြားမိုင်းရှူးဒေသအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒုက္ခသည်2000ကျော်လောက်တင်းရှောင်နေရတယ်လို့ဒေသခံတအူးကပြောပါတယ
်ခုကကျွန်တော်မိုင်းရှူးနားကိုဖြစ်နေရဗျာခုဒီနေ့မနေ့မှာမိုင်းရှူးနားဖြစ်နေရဗျာမိုင်းရှူးတဲ့ကဲရပဲဗျာကဲရပဲမိုင်းရှူးနဲ့ကျွန်တော်ပန်ရည်ရပေါ့တမန်ကျော်ကျော်ပဲခွာတယ်ဒုက္ခတွေကဟိုကမှဟိုက်ပါက900ကျော်ပေါ့ဝါဆောမှာလည်းတစ်ဆောင်ကျော်တယ်ဗျ။မနေ့ကဒီမရှိမှာက400ကျော်ရှိနေတယ်။အလုံးပေါင်းကွယ်2500လောက်ရှိနေတယ်
။ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့အခက်အခဲတွေရှိလာနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲဆိုင်ရာတာဝန်ခံဦးမြင့်ဆန်းဦးကတော့ကုတ်ခိုင်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေပြီးမဲ့ရွေးကောက်ပွဲကိုဆက်လက်ကျင်းပဝင်ရှိကြောင်းပြောပါတယ်
။ရွေးကောက်ပွဲဘာမှမဖြစ်ခဲ့တော့ဘူးကလေးတိုက်ပွဲကတက်နေစနေကိုင်းခွဲနေပြန်တယ်ကျွန်တော်တို့လက်ရှိရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းနဲ့ဆက်ပြီးဆောင်ရွက်နေပါတယ
်ရှမ်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ဒေသဘက်ကတရမ်းမြို့နယ်အတွင်းမှာတော့ကြေးရွာအုပ်စု၈အုပ်စုလောက်တက်ဖြတ်ဖွဲ့ရှိရလို့လည်းဆက်ပြောပါတယ
်အဲ့ဒါကကျွန်တော်တို့တရမ်းမြို့နယ်ကကြေးရွာအုပ်စု၈အုပ်စုရဲ့အဲဒီဘက်တိုက်ပွဲဖြစ်တဲ့ဘက်ကပါနေတာလေဟုတ်ဆိုတော့ဒီဘက်ကတိုင်းစစ်သားချုပ်ရဲ့နေမည်မဟုတ်တဲ့ဥစ္စာပေါ့ကျွန်တော်ဒီဘက်တိုင်းစစ်သားချုပ်နေမည်ထဲမှာပါတယ်ဟိုတိုင်ရမျိုးနဲ့တခုတော့ကတော့မဲသေးတဲ့ဥစ္စာကမှနောက်ဆက်မရှိပါဘူးဟုတ်ကဲ့လားဒီကြေးကောက်ကကာလမှလူတွေသက်ဆိုင်ရာအရှိတယ်ပိုင်းနဲ့ဖြစ်တာလည်းကလူတွေဆောင်ရွက်နေတဲ့ဆိုတော့ဒီကောက်ကကဘာမှနောက်ဆက်မရှိပါဘူးဒီလိုဒီလိုတိုင်းကကဘုရားတိုက်ပွဲဖြစ်လာတဲ့ဒီဘက်ကလည်းလုပ်ဖို့နည်းနည်းအခက်အခဲရှိနေတယ်ဆိုတော့အဲ့ဒါလေးတော့တိုင်ရမျိုးနဲ့ကြေးရောက်ပြီးရှိရကြတော့ခဏကျွန်တော်တို့ဆက်ချက်နဲ့အစည်းအဝေးမှာပါဝင်မယ်ပေါ့ဟုတ်
ကြာပြူပါတီလိုလူတီများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့တိုက်ပွဲဖြစ်ပွားနေတဲ့မိုင်းရှူကျေးသီးနဲ့တရမ်းမြို့နယ်သုံးမြို့နယ်မှာရွေးကောက်ပွဲရာရီရက်ဆိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားပါတယ်ဒီတင်ပြချက်အပေါ်မှာတော့ဂျာကုန်းပါတီကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကကန့်ကွက်ထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရှမ်းပြည်နယ်အတွင်းကမြို့နယ်73မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ကြောင်းဒီလ12ရက်နေ့ကထုတ်ပြန်ထားပြီးလက်ရှိတိုက်ပွဲကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုထပ်မံကြေညာပွဲရှိနေပါတယ်